ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာဒီကနေ့ဇက်တဗရီနေ့မှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်၊တူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝန်တို့နဲ့လင်ဗစ်မြို့မှာတွေ့ဆုံမှုစီစဉ်ထားပြီးကမ္ဘာစမ်းသပ်ရေးကပြဿနာအချင်းချောက်ခံနေရတဲ့နျူကလ িয়ার ဓာတ်ပစ်ဆိုင်ရုံနဲ့ရုရှားရဲ့စစ်ဆင်နွှဲမှုတွေအတွက်နိုင်ငံရေးအဖြစ်ရှာရေးအပါအဝင်ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ကမ္ဘာစမ်းသပ်ရေးကပြဿနာဖြေရှင်းမှုစ조사တဲ့အနေနဲ့ကုလသမဂ္ဂနဲ့တူရကီတို့ဂျာဝန်ဆောင်ရွက်မှုနဲ့ရုရှားနဲ့ယူကရိန်းတို့ကြားရခဲ့တဲ့သဘောတူညီချက်အရအခုဆိုယူကရိန်းကကောက်နှံတင်မော်တွေထွက်ခွာနိုင်ပြီဖြစ်ပါတယ်။အတွင်းမှုချုပ်ဂူတရက်ဆာတောက်ကြနေမှာယူကရိန်းစစ်ကန်အိုဒက်ဆာကိုသွားဖို့ရှိပြီးစနေနေ့မှာတော့ကုန်ပစ္စည်းတင်ပို့မှုစောင့်ကြည့်တဲ့ပူတဲထင်းချုပ်ရေးစခန်း GCC ရှိရာအစ္စတန်ဘူကိုသွားရောက်မှာဖြစ်ပါတယ်။ယူကရိန်းကထွက်ခွာတဲ့ကုန်ပစ္စည်းတင်မော်တွေကိုရုရှားရဲ့တောင်းဆိုမှုရအဝင်ထွက်စောင့်ကြည့်စစ်ဆင်မှာလည်းဖြစ်ပါတယ်။ဒီကနေ့ယူကရိန်းကနေဒီသတင်းပတ်တွေထွက်ခွာလာတဲ့တင်မော်၄စင်းကိုစစ်ဆေးဖို့ရှိတယ်လို့ GCC ကပြောပါတယ်။ဒီတင်မော်ရီဟာတူရကီဂျေဘူတီနဲ့တောင်ကိုရီးယားကိုဂျုံပြောင်းနေတင်ပို့ဖို့ဖြစ်ပါတယ်။ဒါပြင်ယူကရိန်းကိုလာမဲ့နောက်တင်မော်၄စင်းကိုလည်းစစ်ဆေးဖို့ရှိပြီးဒါဟာတင်မော်ရီနဲ့ယူကရိန်းတပ်တွေအတွက်လက်နက်တွေတဲမလာအောင်ရုရှားဘက်ကလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။မနေ့ကလည်းယူကရိန်းရဲ့ပင်လယ်နဲ့စစ်ကမ်းတွေကလည်းနောက်ထပ်တင်မော်၃စင်းထွက်ခေါ်တာဖြစ်ပြီးအောက်ကလာဆန်းကလေးကဆိုအခုချိန်ထိယူကရိန်းကထွက်ခေါ်တဲ့တင်မော်က၂၄စင်းရှိနေပြီဖြစ်ပါတယ်။